အမေရိကန်နဲ့တရုတ်ထိပ်တန်းကုန်သွယ်ရေးအရာရှိတွေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာမနေ့ကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဂျီနာရီမန်နဲ့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဝမ်ဝေချောင်းတို့တို့ကြားမှာတရုတ်အမေရိကန်ကုန်သွယ်ရောင်းဝယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပွင့်ပွင့်လင်းလင်းနဲ့အနှစ်သာရရှိရှိဆွေးနွေးခဲ့ကြပါတယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဌာနကကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒီစီဝေးကအမေရိကန်နဲ့တရုတ်ကြားမှာတာဝန်တိတိနဲ့ဆောင်ရွက်ရေးအပြင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားတာကြောင့်ကြိုးပမ်းအထောက်အမှုရဲ့တစိတပိုင်းဖြစ်တယ်လို့လည်းပြောပါရယ်။ကြာသပတေးနေ့ကကျင်းပတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲဟာသမ္မတဘိုင်ဒန်ဆိုရလက်ထက်မှာအမေရိကန်နဲ့တရုတ်တို့ကြားဝါရှင်တန်ဒီစီမြို့တော်မှာပထမဆုံးလုပ်တဲ့ဝန်ကြီးအဆင့်စီနွေပဲဖြစ်ပါရယ်။မီရှိဂန်ပြည်နယ်ရဲ့မြို့တော်မှာကြာသပတေးနေ့နဲ့ဒီကနေ့တောက်ကြနေ့မှာကျင်းပတဲ့ APEC အာရှပစ္စည်းပိတ်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့2023ခုနှစ်အတွက်ကုန်သွယ်ရေးဆိုင်ရာဝန်ကြီးတွေဆွေးနွေးဖို့တက်ရောက်ဖို့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပါတယ်ရှင်။